မလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးကူးစက်မှုနှုန်းနဲ့သေဆုံးမှုနှုန်းတွေမြင့်နေတဲ့အချိန်မှာမလေးရှားနိုင်ငံလန်ကာဝီကျွန်းကိုလေစီးတဲ့ဒုက္ခသည်200ဟာအစုဝေးနဲ့ရောက်ရှိလာတာကြောင့်မလေးရှားအနာပိုင်တွေကအေပီလ5ရက်နေ့မှာဖမ်းဆီးလိုက်ပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်လေစီးပြည်ရိုဟင်ဂျာဒုက္ခသည်200ဟာဧပြီလ5ရက်နေ့မနေ့အစောပိုင်းမှာပဲမလေးရှားနိုင်ငံလန်ကာဝီကျွန်းပင်လယ်ကမ်းစပ်ကိုရောက်ရှိလာတာပါဒီသတင်းကိုရတာကြောင့်မလေးရှားအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်မလေးရှားနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းမြင့်မားလာတဲ့အချိန်လူစုလူဝေးနဲ့ရောက်ရှိလာတာဟာအန္တရာယ်ကြီးမားကြောင်းမလေးရှားနိုင်ငံမြန်မာတိုင်ရုံးကိုကိုစားပြုပြီးမလေးရှားထိန်းသိမ်းရေးစခန်းကမြန်မာတွေကိုအကူအညီပေးနေတဲ့ကိုတီးယားမောင်ကပြောပါတယ်
သူတို့ဒီဇာတ်လမ်းတွေမှာတော့ယောဂါပိုးပါလာမယ်မပါလာမယ်ဆိုတာတော့ဘယ်သူမှအတိအကျမပြောနိုင်ဘူးပေါ့နော်အဲ့တော့ဘူးချိန်မျိုးလာတဲ့အာမျိုးမှာတော့အရန်အန်ရည်ကြီးတာပေါ့ဘာလို့ဆိုနိုင်ငံတကာမှာဖြစ်နေတဲ့ခါကျတော့ဘူးမှတစ်ခုပေါ့ဘင်္ဂလားဒေ့ရှ်ဘက်ကလာမယ်ဆိုလဲဒါဘင်္ဂလားဒေ့ရှ်ထဲမှာလည်းဒီယောဂါအခြေအနေရှိနေတာပဲလို့အဲ့တော့ဟိုအန်ရည်အရန်များတယ်ပေါ့နော်အန်ရည်အရန်ကြီးလုံးဟာကြီးတယ်ဘာလို့ဆိုတော့ဒီဇက်တီကိုအကုန်လုံးပိတ်ထားတယ်လीကျွန်တော်ထိုင်းနေဇက်တီဘက်မှာလည်းပိတ်ထားတယ်နောက်ပြီးလေရင်နေနဲ့လည်းအဝင်ထွက်ပြေကိုအကုန်လုံးဖိတ်ထားတဲ့အချိန်မှာဒီလိုမျိုးဝင်လာတယ်ဆိုတာကတော့ဟိုအရန်အန်ရည်ကြီးလုံးပါတယ
်လေစီးပြေရိုဟင်ဂျာ200ဟာဧပြီလ5ရက်နေ့မနေ့ပိုင်းမှာကမ်းခြေနဲ့မီတာ900အကွာပင်လယ်တွင်းမှာရပ်နားနေတဲ့ဆက်လေတည်င်းပေါ်ကနေကျွန်းတောင်ဇက်ကိုရေကူးလာခဲ့ကြတာဆိုပြီးမလေးရှားအနာပိုင်တွေကဆိုပါတယ်ဒါဟာပထမဆုံးအချိန်တော့မဟုတ်ပါဘူးပြီးခဲ့တဲ့နှစ်တွေတုန်းကလည်းလန်ကာဝီကျွန်းကိုတင်းမောပြက်ပြီးရောက်ရှိလာတဲ့ရိုဟင်ဂျာတွေရှိခဲ့ပါတယ်သူတို့ဟာဘယ်နေရာကနေလာကြသလဲဆိုတာကိုတော့ဆက်ပြီးတော့စုံစမ်းသွားမှဖြစ်ကြောင်းမလေးရှားအနာပိုင်တွေကိုကိုးကားပြီးမလေးရှားသတင်းတွေမှာဖော်ပြနေကြတာပါမလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ3000ကျော်ရှိပြီးသေဆုံးသူကတော့60ကျော်ရှိသွားပါပြီမလေးရှားနိုင်ငံကစာတင်ကြောင်းနေဘာသာရေးဝတ်ကျူစုတောင်းပွဲတွေလည်းပိတ်ပင်ထားပြီးပြီးခဲ့တဲ့လကတော့မလေးရှားနိုင်ငံမှာရိုဟင်ဂျာ2000လောက်ကိုဆစ်ဆစ်ဆဲမှုတွေလုပ်ခဲ့တယ်လို့လည်းမလေးရှားသတင်းတွေမှာပါရှိပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ